မင်္ဂလာပါရှင်ဒီကနေ့ကျမတို့ Skype ကနေပြီးတော့ဆက်သွယ်မေးမြန်းမယ့်သူကတော့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့တွဲဖက်အတွင်းမူကိုဗိုကြီးပဲဖြစ်ပါတယ်ရှင်အခုဒီ American လွှတ်တော်ကနေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသူတို့တွေမှတ်တမ်းတင်ပြုစုထားတဲ့အစီရင်ခံစာကိုဟိုထုတ်ပြန်ပြီးတော့နိုင်ငံရေးအကျဉ်းသားတွေကိစ္စဟာ American နဲ့မြန်မာအပေါ်မှာချမှတ်မဲ့ဒီမူဝါဒအပေါ်မှာလည်းဘလို့တက်ရောက်မှုတွေရှိမလဲဆိုတဲ့အပိုင်းကိုကျမတို့မေးမြန်းမှာဖြစ်ပါရှင်မင်္ဂလာပါကိုဗိုကြီ
းဟုတ်ကဲ့မင်္ဂလာပါဗျာ
အမေရိကန်လွှတ်တော်သုတေသနဌာနဘက်ကနေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရှိနေတဲ့ကိစ္စပေါ်မှာသူတို့ထောက်ပြထားတယ်ပေါ့နော်။နောက်ကိုဗိုကြီးတို့ရဲ့ထုတ်ပြန်တဲ့ဒီမှတ်တမ်းတွေအစီရင်ခံစာတွေကိုလည်းသူတို့ကကိုးကားထားပါတယ်။ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ကိုဗိုကြီးတို့သုံးသပ်ချက်ဘယ်လိုရှိပါလဲရှင
်။အမေရိကန်နိုင်ငံရဲ့ဒီနိုင်ငံရေးပေါ်လစီမှာနိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကလည်းတော်တော်လေးကိုအရေးကြီးအဖြစ်နဲ့သတ်မှတ်ထားတဲ့တဲ့ပါပါပါတယ်။ဒါလိုတချို့ကိစ္စတွေမှာတော့အမေရိကန်နိုင်ငံရဲ့နိုင်ငံရေးအခြေအနေကိုပုံတည်ပြီးတော့ဒီပုံမှာအတက်အကျတော့ရှိနိုင်တယ်။ဒါပေမဲ့သူတို့တွေကဒီနိုင်ငံရေးအကျဉ်းသားကိစ္စကိုဆက်ပြီးတော့စိတ်ဝင်စားနေသေးတယ်ဆိုတော့ကိုပြတ်သားရရောက်တယ်။အထူးသဖြင့်တော့ဒီလိုဟိုအစီရင်ခံစာရေးတယ်ဆိုတော့ကရေးတဲ့သူကဒီကွန်ဂရက်ကိုအစီရင်ခံစာတင်ရတာပေါ့။ဒီ report ပေါ်မှာအခြေတည်ပြီးတော့ကွန်ဂရက်ကလည်းဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနောက်တစ်ခုကမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တိုးတက်မှုအနေအထားတွေဒါတွေကိုသူတို့သုံးသပ်ပြီးတော့လာမယ့်အမေရိကန်ရဲ့နိုင်ငံသားကြီးရဲ့ဘူဝါဒတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ဆံမလဲနောက်ပြီးတဲ့အခါကျတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဂျင်းနေမြုပ်နယ်မှုတွေလာတဲ့အခါမှာအတိုးအလျှော်တွေဘယ်လိုလုပ်လဲပေါ့ဒီလိုပုံစံမျိုးတွေစဉ်းစားလေ့ရှိပါတယ်နောက်တစ်ခုကအမေရိကန်နိုင်ငံကဒီနိုင်ငံရေးအကျဉ်းသားလုပ်ရေးကိစ္စဆိုတော့အခုမှလုပ်တဲ့ကိစ္စမဟုတ်ပါဘူးဟိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်လောက်တည်းကနေပြီးတော့နိုင်ငံရေးကျင်းသားလွတ်မြောက်ရေးကိစ္စနိုင်ငံရေးကျင်းသားတွေကိုပုံညီမဲ့ကိစ္စတွေကိုတစိမ့်မှတ်လုပ်ခဲ့တာပါအဲ့လိုပဲလွတ်တော်အမတ်တွေထဲမှာလည်းဒီမြန်မာနိုင်ငံနဲ့ပတ်သက်တယ်ဆိုလို့ရှိရင်နိုင်ငံရေးကျင်းသားကိစ္စကလည်းသူတို့စိတ်ဝင်စားတဲ့ဟိုကိစ္စချက်တစ်ခုဖြစ်တယ်အဲ့ဒီအတွက်လွတ်တော်အမတ်တွေတူချင်းတူချင်းကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုသူတို့လေ့လာကြတယ်နောက်ပြီးတဲ့အခါကျတော့အစိုးရကစားတွေကိုသူတို့ဖတ်ကြတယ်ဒီလိုမျိုးတွေလည်းရှိပါတယ်နောက်မြန်မာနိုင်ငံအစိုးရနဲ့သူတို့စကားပြောပြီးဆိုလို့ရှိရင်လည်းနိုင်ငံရေးကျင်းသားကိစ္စဆိုတော့ထည့်ပြီးတော့ပြောလို့ရှိတယ်နောက်တစ်ခုကကုလသမဂ္ဂပေါ့နော်ဒီလူ့ခွင့်ရေးကောင်စပ်ပေါ်ပဲဖြစ်ဖြစ်ဒီရောမှာအခြေစိုက်တဲ့အထွေထွေညီလာခံပေါ့ကုလသမဂ္ဂအထွေထွေညီလာခံပေါ်ပဲဖြစ်ဖြစ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြပြီဆိုလို့ရှိရင်နိုင်ငံရေးကျင်းသားကိစ္စတော့အခုချိန်ကြီးပါနေတဲ့ issue တရားပေါ့နောက်တစ်ခုကဒီ issue ကိုသူတို့မပေးဘူးနောက်တစ်ခုကဒီ issue ကိုဆက်ပြီးတော့သူတို့စူးစမ်းနေတယ်ဆိုတော့ပြသရရောက်ပါတယ်
အဲ့တော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတဲ့ဒီအခေါ်အဝေါ်နဲ့ပတ်သက်ပြီးသူတို့ပြဋ္ဌာန်းသတ်မှတ်ချက်ကရောဘယ်လိုရှိလဲရှင်အခုဒေါအောင်ဆန်းစုကြည်တို့အစိုးရလက်ထက်မှာ
အဲ့တော့အမေရိကန်ကလည်းဒီနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့သူတို့သတ်မှတ်ချက်တွေရှိပါတယ်ဟိုအဓိကတော့သူတို့သတ်မှတ်ချက်က3ခုကိုအခြေတည်ပြီးတော့သူတို့သတ်မှတ်တာတွေရှိတယ်အဲ့တော့အကတော့ဒီမတရားတဲ့ဥပဒေနဲ့ဖန်ဆီးကြရတယ်ဆိုလို့ရှိရင်လည်းဒီလိုကိစ္စတွေဒီလိုကိစ္စတွေကိုသူကနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်တာရှိတယ်နောက်တစ်ခုကဥပဒေရတော့တရားတယ်ဒါပေမဲ့ခံရတဲ့ပြစ်မှုပြစ်ဒဏ်သည်သူကျူးလွန်တဲ့ပြစ်မှုပြစ်ဒဏ်ထက်ပိုပြီးတော့ကြီးမားနေတယ်များပြားနေတယ်ဆိုလို့ရှိရင်လည်းဒီလိုမျိုးကိုနိုင်ငံရေးကျင့်သားလို့သတ်မှတ်တယ်နောက်တစ်ခုကဒီဟိုကိုးကွယ်တဲ့ဘာသာတွေယုံကြည်ချက်တွေမတူလို့ဖန်ဆီးထိန်းသိမ်းခံရတယ်နောက်တစ်ခုကနိုင်ငံရေးရဲ့ဖန်ဆီးထိန်းသိမ်းတယ်ပေါ့ politically motivated arrest ပေါ့နော်နိုင်ငံရေးရဲ့ရည်ရွယ်ချက်ရှိရှိနဲ့ဖန်ဆီးတယ်ဒီလိုမျိုးဆိုရင်လည်းသူကနိုင်ငံရေးကျင့်သားလို့သတ်မှတ်တာရှိပါတယ်နောက်တစ်ခုကကျွန်တော်တို့လည်းလေဒီနိုင်ငံရေးကျင့်သားတဲ့ပြုဖွင့်ဆိုချက်တွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးတာလည်းရှိပါတယ်။ကျွန်တော်တို့နိုင်ငံဟိုနိုင်ငံတကာမှာတော့နိုင်ငံရေးအကျဉ်းသားအထိပ်ပယ်ဖွင့်ဆိုခြင်းနဲ့ပတ်သက်ပြီးတော့ဘုံသဘောတူညီကြတဲ့နိုင်ငံတကာသဘောတူညီချက်တော့မရှိသေးဘူး။အဲ့လိုပဲနိုင်ငံအလိုက်သတ်မှတ်ထားတဲ့သဘောတူညီချက်တွေရှိပါတယ်။အဲ့တော့ကအမေရိကန်မှာလည်းသူတို့သတ်မှတ်ထားတာရှိတယ်။ဟိုဥရောပသမဂ္ဂမှာလည်းသူတို့သတ်မှတ်ထားတာရှိတယ်။ဥရောပသမဂ္ဂအဖွဲ့ဝင်တွေဆိုလို့ရှိရင်သူတို့သတ်မှတ်ထားတဲ့နိုင်ငံရေးအကျဉ်းသားအထိပ်ပယ်ဖွင့်ဆိုချက်ဆိုတော့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလိုက်နာတာတော်ဒီလိုမျိုးတွေရှိတယ်။နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာကြတော့လေရှိတာတွေဟိုဖြစ်အောင်လုပ်တာတွေရှိတယ်။ဒါပေမဲ့တရားဝင်အခုချိန်ကြီးဖြစ်မလာဘူး။ဒါတော့ဒီလိုအခက်အခဲမျိုးတွေရှိတယ်။နောက်တစ်ခုကနိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းတဲ့အခါမှာဒီသုတေသနစာတမ်းကလည်းထောက်ပြနေတာကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားပြဿနာမပြီးဆုံးသေးရတဲ့အဓိကအကြောင်းရှိတယ်ပေါ့။အကြောင်းအချက်၃ချက်ကိုကျွန်တော်တို့ထောက်ပြကြတာရှိပါတယ်။အဲ့တော့ကတော့ဒီနိုင်ငံရေးအရာပေါ့နော်။သူအထိပ်ပေါ်ဖွင့်ဆိုချက်မရှိတာနိုင်ငံရေးအကျဉ်းသားရှိတယ်ဆိုတော့ကိုအတိမမပြုတဲ့ကိစ္စဒါကလည်းသူတို့ထောက်ပြတယ်ထောက်ပြချက်ရှိပါတယ်နောက်တစ်ခုကဥပဒေရမြန်မာနိုင်ငံဥပဒေတွေကခင်းနှောက်ကြနေတယ်အင်္ဂလိပ်အစိုးရလက်ထက်တွေကနေပြီးတော့ရေးဆွဲထားတဲ့ဥပဒေတွေဖြစ်နေတယ်ဒီဖိနှိပ်တဲ့ဥပဒေတွေကြောင့်ဒီနိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်နောက်တစ်ခုကတော့ဒီပြည်တွင်းစစ်ပေါ့ပြည်တွင်းစစ်ကြောင့်နိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်နောက်တစ်ခုကတော့ဒီ အခြေခံလူ့အခွင့်အရေးတွေပေါ့အခြေခံလူ့အခွင့်အရေးတွေကိုဟိုအစိုးရကဖြည့်ဆည်းပေးတဲ့သူတွေအားနေတယ်နောက်တစ်ခုကဒီအဲ့ဒါတွေကိုကန့်သတ်တာတွေများတယ်ဒါတွေကြောင့်နိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်ဆိုတဲ့အောက်ချက်တွေလည်းတို့တို့မရှိဘူး
ဆိုတော့အခုလိုဒီမြန်မာနိုင်ငံမှာနိုင်ငံအကျဉ်းသားတွေဆက်ပြီးရှိနေတယ်လို့ဒီ American လွှတ်တော်ဘက်ကသတ်မှတ်လို့ရှိရင်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့သူတို့ရဲ့မူဝါဒတွေချမှတ်တဲ့အခါမှာရောဘယ်လိုတက်ရောက်မှုတွေရှိနိုင်မလဲရှင့်
နိုင်ငံရေးအကျဉ်းသားပြဿနာဆိုတော့ကအရေးအတွက်ပြဿနာမဟုတ်ဘူးနိုင်ငံရေးအကျဉ်းသားပြဿနာဒီမြန်မာနိုင်ငံရေးဖြစ်စဉ်တွေနောက်လူအခွင့်အရေးတွေနဲ့တိုက်ရိုက်သက်ဆိုင်နေတာရှိပါနိုင်ငံရေးအကျဉ်းသားရှိနေတယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တိုးတက်မှုတွေမှာနှေးကွေးတယ်လို့အနေဆုံးတော့သူတို့ကောက်ချက်ချက်ရှိနောက်တစ်ခုကလူ့အခွင့်အရေးလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့လည်းတကယ်လူ့အခွင့်အရေးစနစ်စံနှုန်းတွေနဲ့ပြည့်နေတာမျိုးမရှိဘူးလူ့အခွင့်အရေးတွေကဆက်လက်ကျူးလွန်နေသေးပဲဖြစ်တယ်ဆိုတဲ့ကောက်ချက်မျိုးကိုလည်းချသွားပါလိမ့်ရှိပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ထောက်ပြတဲ့အထက်မှာပြည်ရင်းစစ်ကြောက်ဆိုတော့လည်းပါဒီပြည်ရင်းစစ်ကြောက်ဒီရခိုင်ပြည်နယ်မှာဆိုလို့ရှိရင်လည်းဒီတိုင်းသားတွေကတန်တရားနဲ့ဖမ်းဆီးခံရတာရှိတယ်၊နှိမ်မနှိမ့်ဆက်ခံရတာရှိတယ်။အဲ့လိုပဲစစ်ကြောရေးမှာတည်ခေါ်ရတာရှိတယ်။နောက်ပျောက်ဆုံးနေတာရှိတယ်။ဒီလိုကိစ္စတွေကအများကြီးဖြစ်တယ်။အင်တာနက်ကိုပိတ်ထားတာမျိုးတွေလည်းရှိတယ်။အင်တာနက်ပိတ်ထားတယ်ဆိုပေမဲ့ဒီလိုသတင်းတွေကတော့နေရအသီးသီးကနေပြီးတော့နိုင်ငံတကာကိုလည်းထွက်နေတာပေါ့။သူတို့ကကြောဒီလိုမျိုးဖုံးအုပ်ထားလို့မရဘူး။အင်တာနက်ပိတ်ထားတယ်ဆိုတာကလည်းဒီနိုင်ငံတော်တော်များများမှာဒီလိုအင်တာနက်ပိတ်တယ်ဆိုတဲ့ဖြစ်စဉ်ကိုလက်ခံလို့မရှိဘူး။ဒါကလည်းနိုင်ငံတော်အတွက်ဟိုတကယ်ဂုဏ်သိက္ခာဖြစ်စရာနောက်တစ်ခုကနိုင်ငံတော်အစိုးရအနေနဲ့ဒါကလူ့အခွင့်အရေးကိုလေးစားလိုက်တာမျိုးအားနည်းတယ်ဆိုတော့သတ်မှတ်ချက်မျိုးကိုဖြစ်စေတယ်။နောက်တစ်ခုကဒီလွတ်လပ်စွာပြောဆိုလို့ဖန်ဆီးထိန်းသိမ်းခံရတဲ့တောင်းလို့ပြောဆက်ပေါ့။ဒီလိုမျိုးဖန်နေဆိုလို့ရှိရင်လည်းဒါကဟိုနိုင်ငံတော်ရဲ့ဂုဏ်သိက္ခာနောက်အစိုးရရဲ့ဂုဏ်သိက္ခာကိုတော်တော်လေးထိခိုက်စေပြီးတော့အဲ့ဒီရဲ့နောက်ဆက်တွဲအနေနဲ့သူတို့ကမြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံတော့မယ်ဆိုလို့ရှိရင်အဲ့ဒီနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေကိုသူတို့သုံးသပ်လို့ရှိပါတယ်။အဲ့တော့လူ့အခွင့်အရေးအခြေအနေထိုးတက်နေတယ်ကောင်းမွန်နေတယ်ဆိုလို့ရှိရင်ဂျင်းနှိမ့်နှုတ်နယ်မှုတွေပို့ပြီးတော့လာတဲ့အနေထားမျိုးတွေရှိတယ်။တချို့ဒီကုမ္ပဏီကြီးတွေကတကယ်ကုန်သိက္ခာရှိတဲ့ကုမ္ပဏီတွေကလူ့အခွင့်အရေးချိုးဖောက်တဲ့နိုင်ငံတွေကိုရှောင်နေရှိတယ်။အဲ့တော့ဒါကိုတော့ကျွန်တော်တို့ကသတိထားအောင်။နိုင်ငံရေးအကျဉ်းသားပြဿနာဆိုတော့ကလူတွေကိုဖမ်းလိုက်လို့ငါတို့ဘာမှထိခိုက်စရာမရှိဘူးလို့စဉ်းစားလို့မရပဲနဲ့။နိုင်ငံရေးအကျဉ်းသားပြဿနာတွေမြန်မာနိုင်ငံရေးဖြစ်စဉ်ထိုးတက်မှုကိုနိုင်ငံတကာတိုင်းတာတဲ့စံချိန်စံတစ်ခုတည်းမှာပါတယ်ဆိုတော့တော့ကျွန်တော်တို့အားလုံးနားလည်ထားဖို့တော့
ဆိုတော့အခုအမေရိကန်မှာအပြောင်းအလဲတွေဖြစ်လာပြီ။အဲဒီမိုကရက်ကဂျိုးဘိုင်ဒန်ဦးဆောင်တဲ့အစိုးရတက်လာမယ်။အထူးသဖြင့်နောက်လွှတ်တော်ထဲမှာလည်းဒီမိုကရက်တွေကကြီးစိုးထားပြီဆိုတော့အခုလိုဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံအကျဉ်းသားကိစ္စမျိုးတခြားဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးလွှတ်တော်ဟာဖိအားပေးဆောင်ရွက်လာမယ်၊ပြဋ္ဌာန်းချက်တွေသတ်မှတ်လာမယ်ဆိုတဲ့အနေအထားမျိုးရောဘယ်လိုဟိုရှိလာနိုင်မလဲ။အဲ့ဒီအနေအထားနဲ့ပတ်သက်ပြီးဘယ်လိုမြင်သလဲရှင်။
များသောအားဖြင့်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးလို့ရှိရင်အမေရိကမှာဒီပါလီဂျီနှစ်ခုကသဘောထားတူလို့ရှိရင်အငင်းကုန်နေသိမဖြစ်ကြဘဲနဲ့ဒီဆုံးဖြတ်ချက်တွေကိုထောက်ခံကြတာကိုမျှော်ပါတယ်ဆိုတော့အခုဒီမိုကရက်ရလာတဲ့အခါမှာလည်းကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုဥဆောင်ပြီးလုပ်မလဲဆိုတော့လည်းကျွန်တော်တို့ပြန်စဉ်းစားရမှာပေါ့ဆိုတော့အဲ့ဥဆောင်ပြီးလုပ်မယ့်အမှတ်တွေကိုလည်းကျွန်တော်တို့ချဉ်းကပ်ဖို့လိုတယ်ချဉ်းကပ်ပြီးတဲ့အခါကျွန်တော်ဒီအဆိုကိုပြန်ပြီးဟိုဆက်ကြိုးစားမလားပေါ့ဒီလိုမျိုးတွေကိုလည်းကျွန်တော်တို့က lobby နဲ့ advocacy တွေကျွန်တော်တို့ဟိုတုတ်ကြရမှာ။တုတ်တဲ့အခါမှာလည်းကျွန်တော်တို့ကဟိုအစိုးရကလည်းသူနည်းသူဟန်နဲ့တော့သူ့လုပ်ရမှာ။ဒါပေမဲ့ဘာလိုအပ်တာလဲဆိုတော့ကျွန်တော်တို့ကလူ့အခွင့်အရေးအခြေအနေမြန်မာနိုင်ငံထဲမှာတကယ်တိုးတက်ဖို့လိုအပ်တာ။အဲ့တကယ်တိုးတက်ဖို့ကိုအစိုးရအနေနဲ့ဟိုလုပ်ဖို့လိုတယ်။ပထမဆုံးကျွန်တော်တို့လွယ်တဲ့ကူကူလုပ်လို့ရတာဆိုလို့ရှိရင်နိုင်ငံတကာကိုကျွန်တော်ဟိုအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းဖို့လူ့အခွင့်အရေးအခြေအနေတွေတိုးတက်ဖို့အတွက်ဟိုစိတ်ဆန္ဒပြင်းပြတယ်ပေါ့ political world ကိုကျွန်တော်တို့ပြအဲ့လိုပြနိုင်မှုဆိုလို့ရှိရင်ကုလသမဂ္ဂမှာ ICCPR ပေါ့နိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးနောက်တစ်ခုက convention against torture နှိမ်မနှိမ့်ဆက်မှုတွေကိုဆန့်ကျင်တိုက်ဖျက်တဲ့နိုင်ငံတကာဥပဒေပေါ့ဒီလိုဥပဒေတွေကိုလက်မှတ်ထိုးခြင်းအားဖြင့်နိုင်ငံတကာကိုလည်းကျွန်တော်တို့ကတော့ဆန္ဒရှိတယ်ကျွန်တော်တို့လုပ်ဖို့ကြိုးစားတယ်ဒါကြောင့်မို့ဒီဟာကိုအတည်ပြုလက်မှတ်ထိုးတယ်ဆိုတော့မျိုးနဲ့ကျွန်တော်တို့ပြတယ်အဲ့လိုပြတယ်ဆိုလို့ရှိရင်နိုင်ငံတကာလည်းသူကစဉ်းစားဒီလိုတစ်ခုပြဿနာတစ်ခုကိုဖြေရှင်းဖို့ဆိုတော့အချိန်ယူရတယ်အချိန်လည်းလိုရတယ်ဒါပေမဲ့အဲ့ပြဿနာကိုတကယ်ဖြေရှင်းနေတဲ့ process ကိုအစိုးရကနိုင်ငံတကာကိုချပြဖို့အဲ့လိုချပြတယ်ဆိုလို့ရှိရင်အဲ့ချပြမှုကလည်းတကယ်လုံဆောင်နေတဲ့မှန်ကန်တဲ့တိုးတက်နိုင်တယ်ဆိုလို့ရှိရင်လည်းသူတို့ရဲ့နိုင်ငံရဲ့ policy ကိုသူတို့ပြန်ပြီးတော့ပြုမြင်ပြောင်းလဲဖို့စဉ်းစားပါပါအဲ့လိုပဲနိုင်ငံရေးအကျဉ်းသားတွေရှိနေတာကလည်းနိုင်ငံရေးအကျဉ်းသားတွေဟိုအကျဉ်းသားတွေဘက်ကသူတို့မိသားစုတွေဘက်ကတကယ်နစ်နာတဲ့သူတွေဘက်ကလည်းဒီသူတို့ရဲ့သားသမီးတွေကိုပြန်လွတ်လာအောင် အဲ့လိုပဲမတရားသဖြင့်ဖန်ဆီးမှုတွေမရှိတော့အောင်ဒါကိုတော့လိုလာကြတာပဲ။အဲ့တော့ဆိုတဲ့အခါကျတော့ဒီလူတွေကိုအများဆုံးပြန်ထုတ်ပေးဖို့လိုတယ်။ထုတ်ပေးဖို့လိုတဲ့အခါမှာအနေဆုံးတော့ကျွန်တော်တို့ကလမ်းဘက်မြန်မာနှစ်စန်းတရနေပေါ့နော်မြန်မာဟိုနှစ်သစ်ကူနေပေါ့။အဲ့လိုနေအချက်မျိုးဆိုလို့ရှိရင်အချင်းသားတွေကိုလှုပ်ပေးလို့ရှိတယ်။အဲ့လိုလှုပ်ပေးတဲ့အခါကျလို့ရှိရင်နိုင်ငံရေးအချင်းသားတွေကိုချွင်းချက်မရှိလှုပ်ပေးဖို့လိုတယ်။ပြီးတဲ့အခါကျတော့ဒီအမှုရင်ဆိုင်နေရတဲ့သူတွေကိုလည်းပတ်လည်ပေးဖို့လိုတယ်။အရင်တစ်ခေါက်2005ဒီ2016အစိုးရဖြစ်လာပြီးတဲ့အခါမှာလည်းလွှတ်ပေးခဲ့တဲ့နမူနာတွေရှိတယ်။အဲ့လိုပဲအခုဒီ2021ပေါ့အစိုးရဖွဲ့ပြီးတော့လို့ဒီနှစ်သက်ကူနေပါဒီလိုမျိုးလွှတ်ပေးမှာဆိုလို့ရှိရင်တော့နိုင်ငံတကာကဒီပေါ်မှာအကောင်းကြီးပေးမယ်လက်ခုပ်အောပါတီးကြပါအဲ့လိုမျိုးလုပ်တယ်ဆိုလို့ရှိရင်သူ့ရဲ့နိုင်ငံရဲ့ policy ကိုစဉ်းစားတဲ့အခါမှာဒါတိုးတက်မှုဖြစ်စဉ်အဖြစ်နဲ့ထည့်သွင်းစဉ်းစားဖို့ဖြစ်ပါ
အထူးသဖြင့်နိုင်ငံတကာထောက်ပြနေတာကတော့ဒီဒေါန်ဆန်းစုကြည်တို့ NLD ဥဆောင်တဲ့အစိုးရတက်လာတဲ့အချိန်ထိကိုနိုင်ငံချင်းသားတွေကိစ္စကိုမဖြေရှင်းနိုင်ဘူးဆိုတဲ့အနေအထားမှာဟိုအစိုးရဘက်ကသူတို့ကလေဘာကြောင့်ဒီနိုင်ငံရေးအချင်းသားတွေကိုဆက်ပြီးတော့သူတို့လက်ထက်မှာဆက်ပြီးရှိနေတာကိုသူတို့ဘာကြောင့်မဖြေရှင်းနိုင်လဲလို့မြင်လဲရှင်
အတိအကျတော့သူတို့ဒီနိုင်ငံရေးအချင်းသားရှိတယ်ဆိုတော့ကိုအစိုးရကိုယ်တိုင်ကအသိမှတ်ပြုနေတဲ့အနေအထားမှာမရှိဘူးဂျမယံကံမှာတော့သူတို့ကနိုင်ငံရေးအကျဉ်းသားရှိတယ်သူတို့နိုင်ငံရေးအကျဉ်းသားကိုဘယ်လိုသတ်မှတ်တယ်ဆိုတဲ့အတိတ်ပဲဖွင့်ဆိုချက်ကိုသူတို့ပြောဆိုတာမျိုးတွေရှိတယ်2016တုန်းကလည်းနိုင်ငံတော်ဒီအတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်စီပြောတာရှိတယ်မနေ့တနေ့ရက်တွေဒါနိုင်ငံတော်ဒီသမ္မတရုံးဝန်ပြောရေးဆိုခွင့်ရှိသူဦးစော်ဒီကလည်းဒီနိုင်ငံရေးအကျဉ်းသားအတိတ်ပဲသတ်မှတ်ချက်နဲ့ပတ်သက်ပြီးပြောဆိုတာရှိတယ်အဲ့ဒီသတ်မှတ်ချက်ရဆိုလို့ရှိရင်သူကဘောင်းအရန်ကျင်းလုံးအောင်ကြီးသူတို့ရဲ့စဉ်းစားချက်တွေကအမြင်ချင်းနဲ့နိုင်ငံရေးအကျဉ်းသားကိုအသိမှတ်မပြုခြင်းမှုဆိုတဲ့သဘောမျိုးကိုသက်ရောက်နေတာမျိုးတွေ့ရတယ်။ဒီလိုပုံစံမျိုးနဲ့တော့ဒီပြဿနာကိုဖြေရှင်းလို့ရမှာမဟုတ်ဘူး။ပြဿနာကိုဖြေရှင်းခြင်းနဲ့ဆိုလို့ရှိရင်ပြဿနာရှိတယ်ဆိုတော့နံပါတ်1အသိမှတ်ပြုဖို့လိုတယ်။ပြီးလို့ရှိရင်အဲ့ဒီပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတဲ့ဟာကိုတိုင်ပင်ဆိုနေဖို့လိုတယ်။အဲ့လိုတိုင်ပင်ဆိုနေပြီးတဲ့အခါမှာပြဿနာတွေကိုဖြေရှင်းနိုင်တဲ့အထိတ်ပဲဖွင့်ဆိုချက်မျိုးကိုဖွင့်မယ်ဆိုလို့ရှိရင်တော့ပြဿနာကအနည်းနဲ့ပြန်ပြီးသွားနိုင်တယ်။အခုကတော့ပြဿနာကိုအသိမှတ်မပြုတဲ့အတွက်ပြဿနာကပြီးမှာမဟုတ်ဘူး။နောက်တစ်ခုကနိုင်ငံရေးအကျဉ်းသားပြဿနာသည်မြန်မာနိုင်ငံရဲ့အမျိုးသားပြည်နယ်သင့်မြတ်ရေးပြဿနာနဲ့ဓာတ်ရိုက်သက်ဆိုင်ဥပမာတိုင်းရင်းသားတွေနဲ့ကျွန်တော်တို့ကငြိမ်းချမ်းရေးလုပ်ဖို့ကြိုးစားတယ်အမျိုးသားပြည်နယ်သင့်မြတ်ရေးလုပ်ဖို့ကြိုးစားတယ်တပြန်နေတည်းမှာတိုင်းရင်းသားတွေကဖိနှိပ်ခံနေရတယ်မတရားပြင်နှိမ်မနှိပ်စက်ခံနေရတယ်တပ်ဖြတ်ခံနေရတယ်ဆိုလို့ရှိရင်ဒီတိုင်းရင်းသားတွေနဲ့ပြည်လဲရေးကိုဘယ်လိုသောပါဒါကဟိုတကယ်ကိုကြီးကျယ်တဲ့မျိုးကနိုင်ငံရေးအကျဉ်းသားပြဿနာကိုသေးသေးလေးမလုပ်လဲရပါတယ်ဆိုပြီးတော့ထားလို့မသိတော့အဲ့လိုပြောထားတဲ့ဆိုရင်ပြဿနာကတဖြည်းဖြည်းနဲ့ပိုကြီးလာနိုင်တဲ့အနေအထားမျိုးတွေရှိပါတယ်။ဒါကြောင့်မို့လို့ပြဿနာကိုနည်းနည်းပိုပြီးတော့ကန်တွယ်ဖြေရှင်းလို့ရတဲ့အနေအထားမျိုးပါ။ကန်တွယ်ဖြေရှင်းခြင်းတည်တာပြဿနာကိုဖြေရှင်းရအောင်အထူးရောက်ဆုံးဖြစ်ပါတယ်။ဒါကိုတော့အစိုးရဘက်ကတည်ကြကြလေးနဲ့စဉ်းစားဖို့လိုတယ်။ဟိုဖြေရှင်းချက်တွေလည်းသူတို့ဘက်ကလည်းရှိနိုင်ပါတယ်။ဟိုသူတို့ကဒီလက်နက်ကင်တပ်ဖွဲ့တွေကိုထိန်းချုပ်လို့မရတဲ့အနေအထားမျိုးတွေလည်းရှိတယ်။2007ပုံစံပုံခြေကျဥပ္ပယ။ဒါပေမဲ့အစိုးရကတရားစိုးနေတဲ့ကိစ္စတွေကလည်းတူနေတယ်ရှင်။ကျွန်တော်အဲ့တော့အစိုးရကဒီဥပဒေတွေကိုမတရားတဲ့ဖိနှိပ်တဲ့အင်္ဂလိပ်အစိုးရကချထားတဲ့ဥပဒေတွေနောက်ထပ်ထပ်ဆွဲတဲ့တဲမှာလဲဟိုပြည်သူတွေရဲ့ငြိမ်းချမ်းစွာဆန္ဒပြခွင့်တွေကိုချုပ်ချယ်ထားတဲ့ဥပဒေတွေကိုအကြောင်းပြပြီးတော့ဟန်းနေတာကဟိုတကယ်တမ်းကျတော့တရားမဝင်ဒါကနိုင်ငံရေးအကျဉ်းသားမရောက်တယ်ပေါ့ဒါကအမေရိကန်သတ်မှတ်ချက်တွေမှာလဲအဲ့လိုရှိတယ် European Union ပေါ့ဥရောပသတ်မှတ်ချက်ရဲ့နိုင်ငံရေးအကျဉ်းသားပြသတ်မှတ်ချက်တွေထဲမှာလဲဒီလိုစံချိန်စံနှုန်းတွေပါပါဆိုတော့အခါကျတော့ကျွန်တော်တို့နိုင်ငံတကာစံချိန်စံနှုန်းတွေကိုလည်းထည့်သွင်းစဉ်းစားဖို့တူတယ်ကျွန်တော်တို့เนี่ยမဟာမိတ်ပြုနေတဲ့ဆက်သွယ်နေတဲ့နိုင်ငံတွေရဲ့နိုင်ငံခြားရေး policy တွေမှာဒါကိုထည့်သွင်းစဉ်းစားနေတယ်ဆိုလို့ရှိရင်ဒါကိုပြည်လဲအောင်ကျွန်တော်တို့ကအလုံးနဲ့တက်တည်ပြပြဖို့တူအပ်ပါ
AAPP တွဲဖက်အတွေ့မှုကိုဘူကြီးကိုဆက်သွယ်မေးမြန်းခဲ့တာပါကျေးဇူးတင်ပါတယ်ကိုဘူကြီး
ဟုတ်ကဲ့ကျေးဇူးပါ